စ်ကောင်စီကနိုင်ငံကိုရေးပေါ်ခြင်းတွေထုတ်ပြန်ပြီးအာဏာသိမ်းခဲ့တာမကြာခင်မှာလင်းနစ်ပြေတော့မှာဖြစ်ပါတယ်။အရေးပေါ်ခြင်းတွေကိုအကြောင်းပြပြီး6လသတန်းတိုးတာမနက်ဖြန်စံတော်ရီ31ရက်နေ့မှာသတန်းကုန်ဆုံးပါပါ။ဒီတစ်ခါမှာတော့အမျိုးသားကာကွယ်နယ်လူမျိုးရေးကောင်စီကာလုံစည်းဝေးခေါ်ပြီးသတန်းထပ်တိုးမလားဘလို့ပုံစံနဲ့ဆက်လက်အုပ်ချုပ်သွားမလဲဆိုတာတွေပေါ့လေးလာသုံးသက်သူတွေရဲ့အမြင်ကိုရန်ကုန်ကပေးပို့လာတာကိုစီတူပြောပြပေးပါဦးခင်ဗျာ။
စစ်ကောင်စီကပြီးခဲ့တဲ့2024ခုနှစ်ဇူလိုင်31ရက်မှာအရေးပေါ်အခြေအနေကို6လသတ်တမ်းတိုးထားခဲ့တာအခုဇန်နဝါရီ31ရက်မှာသတ်တမ်းကုန်ဆုံးတော့မှာဖြစ်ပါတယ်။နိုင်ငံကိုအရေးပေါ်အခြေအနေကြီးညာပြီးပထမဆုံးချိန်တနည်းသတ်တမ်းတိုးခဲ့ပြီးတဲ့နောက်6လစီ6ချိန်သတ်တမ်းတိုးပြီးအခုအထိကြိုးချုပ်လာခဲ့တာအခုဆိုရင်၄နှစ်ပြည့်တော့မှာပါ။ဒီချိန်မှာလည်းအရင်ခောက်တွေလိုပဲတိုက်ပွဲတွေဖြစ်နေတာနဲ့ရွေးကောက်ပွဲကျင်းပနိုင်ရေးတို့ကိုအကြောင်းပြကပုံမှန်၄နှစ်၅ကိုဆက်သုံးပြီးတော့နောက်ထပ်6လတိုးသွားနိုင်ပွဲရှိတယ်လို့သုံးသပ်သူတွေကရှုမြင်ပါတယ်။ပြီးခဲ့တဲ့2024ဇူလိုင်လ31ရက်ကတက်တန်းတိုးခဲ့ချိန်မှာယာယီသမရဦးမြင့်ဆွေကျမရဲ့မကောင်းလို့တက်ရောက်နိုင်ခဲ့တာကြောင့်အဲ့ဒီကလေးကစစ်ခေါင်းဆောင်ကယာယီသမရတောင်းယူပြီးတော့ကာလုံကိုဥဆောင်ကျင်းပခဲ့တာပါ။ဒီခေါက်မှာလည်းအရင်လိုပဲသူကပဲဥဆောင်ကျင်းပပွဲရှိပါတယ်။နိုင်ငံရေးလေးလာသုံးသက်သူဒူးကတော့ရွေးကောက်ပွဲမလုပ်နိုင်သေးသေးတော့ပုံမှန်၄နှစ်၅ကိုဆက်သုံးပြီးနောက်6လတက်တန်းတိုးသွားနိုင်တယ်လို့ရွေးကောက်ပွဲလုပ်ဖို့ယာယီအစိုးရတရက်ကိုဖွဲ့တာအစိုးရပုံစံတစ်မျိုးပြောင်းလဲတာမျိုးလည်းဖြစ်လာနိုင်တယ်လို့သူကယူဆပါတယ်။ရ
အောင်နိုင်တာ၃လမျိုးရှိတယ်သာနဲ့6လအတွင်းမှာရေကောက်ပဲမလုပ်နိုင်သေးလို့ရှိရင်အမှု6လဆွဆွမှာပေါ့ရေကောက်ပဲမလုပ်နိုင်သေးလို့ရှိရင်တော့သာမားပြင်6လတစ်ချိန်တက်တန်းတိုးပြီးတော့နောက်တစ်ချိန်ကျတော့မှဟလာသူတို့ရဲ့2008ဖွဲ့ပြုံတိုင်းဟိုကာလုံကိုပြန်လွှဲပေးပြီးတော့ဖွဲ့ကျင်းပါဒါနဲ့6လအတွင်းမှာရေကောက်ပဲကျင်းပါမယ်ဆိုရင်တော့အဲစစ်ကောင်ပြန်ပြီးတော့ကာလုံကိုဟိုအာဏာပြန်ရမယ်2008ဖွဲ့ပြုံတိုင်းဆိုလို့ရှိရင်တော့အဲဒီကနေပြီးတော့ဟိုတဆိုင်ရသမရကဝန်စည်းပြီးတော့ဟိုရေကောက်ပွဲစင်တာကိုပြင်ရမယ်ပေါ့။ဒါ6လပြင်ကျင်းယူပြီးတော့ဆက်လုပ်ရမယ်ပေါ့။တခြားလုပ်နိုင်တာရှိပါသေးတယ်။အဲ့ဒါတော့ဒီရေကောက်ပွဲအဲမကျန်းပါခင်ပေါ့နော်။ဘုလို6လလေးချင်းအပြောင်းလဲမှာဟလာအစိုးရပုံစံတစ်မျိုးပြောင်းဖွယ်ပေါ့
။ပြီးခဲ့တဲ့ကာလုံစီဝေးတွေတုန်းကရေကောက်ပွဲကို2025ခုနှစ်ထဲမှာကျင်းပမယ်လို့စစ်ကောင်းဆောင်ကထုတ်ပြောဘူးလို့စီဝေးတော်တော်များများမှာလည်းဒီနှစ်ထဲရွေးကောက်ပွဲကျင်းပနိုင်ဖို့လုပ်မယ်လို့ပြောဆိုခဲ့တာတွေရှိပါတယ်။ဒါပေမဲ့မကြသေးခင် VOE ကရထားတဲ့သတင်းတွေအရဒီနှစ်ထဲရွေးကောက်ပွဲကျင်းပဖို့ခက်ခဲအောင်မှာမို့ဒါမဲ့နှစ်ဆတဲ့မှာမှရွေးကောက်ပွဲကိုကျင်းပဖို့စစ်ကောင်းဆောင်ဘက်ကစမ်းသပ်ချက်တွေရှိနေတယ်လို့သိရပါတယ်။စစ်ကောင်းစီကရေးပေါ်ကာလကို6လတစ်ချိန်တက်တန်းတိုးနေတာအခုဆိုရင်6ချိန်ရှိပြီဖြစ်ပါတယ်။တက်တန်းတိုးတဲ့ကာလမှာရွေးကောက်ပွဲလုပ်ပေးမယ်လို့ပြောဆိုခဲ့ပေမဲ့လက်တွေ့မှာဖြစ်လာနိုင်ပွဲနည်းတယ်လို့ယူဆမှုတွေလည်းရှိပါတယ်။ပြည်တွင်းစစ်ဖြစ်ပွားနေပြီးတော့နည်းမြေမတည်ငြိမ်မှုတွေတိုးလာနေတဲ့အခြေအနေမျိုးမှာရွေးကောက်ပွဲကျင်းပဖို့ဆိုတာလက်တွေ့မကျဘူးလို့ထောက်ပြတာတွေလည်းရှိပါတယ်။စစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲကိုအမေရိကန် UK နဲ့အနောက်နိုင်ငံတွေကကန့်ကွက်ထားကြတယ်လို့ဒေတာတွင်အာဆီယံဥက္ကဋ္ဌမလေးရှားပါဝင်အာဆီယံဖွဲ့ဝင်နိုင်ငံတွေကလည်းရွေးကောက်ပွဲထက်အပြစ်ခတ်ရပ်ပြီးနိုင်ငံရေးဆွေးနွေးပွဲတွေစဖို့မြန်မာစစ်ကောင်စီကိုတိုက်တွန်းမှုတွေရှိနေပါတယ်။လက်တွေ့မှာလည်းစစ်ပောင်ကပူချေလာတယ်လို့စီရေးပြားတွေကြောင့်စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်လက်ထက်မှာမြို့ပေါင်း90ကျော်လောက်ကိုလက်လွတ်ဆုံးရှုံးထားရတာပါဒီတစ်ခါ6လသတ္တန်ထပ်တိုးခဲ့ရင်လဲစစ်ပောင်ကအရင်ကထပ်ပူကျဲလာပွဲရှိတာမို့တိုင်းပြည်တည်ငြိမ်ရေးအတွက်ပူရင်လေးပွဲဖြစ်လာမယ်လို့သုံးသပ်သူတွေရှိလာပါတယ်လက်ရှိမှာငင်းချမ်းရေးအတွက်ဆိုတဲ့အကြောင်းပြချက်နဲ့တရုတ်ဖိအားကိုသုံးငင်းချမ်းရေးစကားတွေပြောနေပေမဲ့ထင်သလောက်ခီးမပေါက်တာတွေရှိနေတယ်လို့ထောက်ပြတာတွေလည်းရှိနေပါတယ်စီးရေးနိုင်ငံရေးလေးတာသုံးသပ်သူဦးတန်းစိုးနိုင်ကတော့ဒီတစ်ခါ6လသတ္တန်တိုးပြီးနောက်ပိုင်းမှာလဲတိုင်းသားတွေနဲ့ငင်းချမ်းရေးလုပ်နိုင်မှုပိုလွယ်ကူလာမှာမဟုတ်တယ်လို့စစ်ပောင်ပူကျဲလာပွဲရှိတယ်လို့သူကမြင်ပါတယ
်စစ်ပောင်ကတော့ကျဲနေပြီသားလားသူကတော့ထပ်ပြီးတော့ကျဲရမှာမို့လို့ဘာလို့ဆိုတော့ရှမ်းမြောက်ကလာရှုလို့တော့နော်တရားစဲရေးသဘောတူညီရဲ့ဒီပါလောက်တော့လုတ်ချင်လို့မဟုတ်ဘူးဒါပေမဲ့တပီလုံးမှာကတော့ဒီတိုက်ပွဲတွေကဖြစ်လာတော့မှာပါနော်ဒီနေ့ပြောမှာဒီရဝီရောစကိုင်းရောမကွေးရောနော်တိုက်ပွဲတွေအပြင်းထန်ဖြစ်လာလိမ့်မယ်နောက်တစ်ချိန်ထဲမှာတောင်ပိုင်းကကျွန်တော်ညာစုတွေပေါ့နော်ဂျီဘီတဝဲဘက်ကအဲ့ဒီကနော်ဘယ်လိုဂရင်ညာစုတွေလည်းအလုံးတပြိုင်နက်ချင်းကျွန်တော်တို့စူပေါင်းတက်ခိုက်ကြဖို့ပြင်ဆင်နေတဲ့အချိန်ဖြစ်ပါတယ်ဒီအချိန်မှာစစ်ကောင်စီရဲ့တနင်္ဂနွေမြောက်နော်တက်တန်းတူတာတွေဘာလို့ဒီကျွန်တော်တို့ပြည်သူလူထုနဲ့တပိုင်ညာစုတွေတော့မစင်စားတော့ပါဘူ
းအဲဒီစီပွားရေးကဲခတ်တွေကတော့ရုပ်ောက်ပွဲမလုံနိုင်သေးသေးဆက်ပြီးတော့6လတစ်ချိန်တက်တန်းတိုးမှုတွေဆက်ရှိနေဦးမယ်လို့ယူဆနေတယ်လို့ထပ်ယူတဲ့6လအတွင်းမှာလည်းတိုင်းပြည်ဒီငင်ရေးထက်စစ်ပောင်ပူကျဲလာနိုင်တယ်လို့ယူဆမှုတွေရှိပါတယ်။ဒီနေ့မှာပဲစစ်ကောင်းဆောင်ကတော့သူ့ရဲ့ရှင်သန်ရည်ရည်အတွက်ရုပ်ောက်ပွဲကိုနိုင်ငံရေးထွက်ပေါက်အနေနဲ့ဆက်သုံးလာနိုင်တယ်လို့သုံးသပ်သူတွေလည်းရှိနေပါတယ်ခင်ဗျ။